အင်တာနက်မှာချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုဒီနေ့ပဲဖိရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လိမ်မဲဆန်ရစော်ကားမှုဆွဆွဲခြင်းနဲ့ဆီရီနိုင်ငံမှာတရားစွဲခံထားတဲ့အတွက်ပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကခေါ်လွန်နေတဲ့လန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာပဲဖမ်းဆီးခံခဲ့ရတာပါ။ဆီရီနိုင်ငံကနောက်ပိုင်းမှာစုံစမ်းစစ်ဆေးမှုတွေကိုရုတ်သိမ်းလိုက်ပြီးမြဲလဲအမေရိကန်စိုးရဲ့လေးဝဲချက်ထောက်ထားတွေကို WikiLeaks website မှာပေါ်ပြခဲ့မှုတွေဖိရှားအနာဘယ်နီကဖမ်းဆီးပြီးအမေရိကန်ကိုလွှဲပြောင်းပေးမှာစိုးရိမ်နေတဲ့အတွက်တန်ရုံမှာဆက်လက်ခေါ်လွန်နေတာလည်းဖြစ်ပါတယ်။တရားရုံးကစင်ခေါ်လာကိုပြက်ကွက်မှုနဲ့2012ခုနှစ်ဇွန်လထဲမှာပဲဗြိတိန်အနာဝင်ထုတ်ပြန်ထားတဲ့ဖောင်ရန်နဲ့အစမ်းကိုအီကွေဒေါ်တန်ရုံးမှာဒီနေ့ပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲပရိရှားရဲတပ်ဖွဲ့ကကြေညာချက်မှာဖော်ပြခဲ့တာပါ။အီကွေဒေါ်အစိုးရကခေါ်လုံးဝင်ပြန်လည်ရုတ်သိမ်းလိုက်ပြီးတဲ့နောက်တမ်မတ်ကြီးကရဲတပ်ဖွဲ့ကိုတန်ရုံးမှာလာရောက်ဖမ်းဆီးဖို့ဖိတ်ခေါ်ခဲ့တာလို့လဲကြေညာချက်မှာဖော်ပြထားပါတယ်။အီကွေဒေါ်သမ္မတလင်နီမိုရီနိုကတော့အစမ်းရဲ့အပြုမှုတွေပေါ်တိမခံနိုင်တော့တဲ့အတွက်ဆက်လက်လက်မခံတော့ဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တန်ရုံးမှာခေါ်လုံးနေစဉ်ခွင့်ပြုချက်မရပဲ electronic ကိရိယာတွေတက်စင်တာလွန်ယူရေးကင်မရာတွေကိုမမြင်နိုင်အောင်ဖုံးကွယ်ထားတာလွန်ယူရေးစောင့်နေပေါ်လက်မခံနိုင်လောက်တဲ့ဆက်ဆံပုံတွေအပြင်တန်ရုံးရဲ့လွန်ယူရေးဆိုင်ရာအချက်အလက်ဖိုင်တွေကိုခွင့်ပြုချက်မရပဲကြည့်ရှုရတဲ့ရှိကြောင်းလဲအီကွေဒေါ်သမ္မတကပြောဆိုခဲ့တာပါ။ Vatican Catholic Christian ကျောင်းတော်နဲ့ပတ်သက်တဲ့အထောက်အထားတွေကိုမချသေးရင်ကဖွင့်ချခဲ့ပြီးနောက်ပိုင်းမှာရောဒီမတိုင်ငင်မှာပါ WikiLeaks ကလုပ်ပေါ်ကံပတ်တွေသူ့ကိုလာရောက်တွေ့ဆုံခဲ့တာတွေရှိကြောင်းနဲ့ဒီချက်ဟာတခြားနိုင်ငံရဲ့ပြည်ရင်းရေးတွေကိုစွပ်ဖက်နေတဲ့ဖွဲ့စည်းတစ်ခုနဲ့ဆက်လက်ပတ်သက်နေစေဖြစ်တယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲအီကွေဒေါ်သမ္မတကပြောဆိုခဲ့ပါတယ်။